bed was never great, 'cause it only served to make me more determined to achieve my final goal.
Today, just as it did 243 years ago, the future of American freedom rests on the shoulders of men and women willing to defend it. We are proudly joined tonight by heroes from each branch of the U.S.
ဒီနေ့ပေါင်း243နှစ်ကအမေရိကန်နိုင်ငံရဲ့အနာဂတ်ဟာနိုင်ငံကိုအကာအကွယ်ပေးဖို့ဝန်မလေးကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေရဲ့ပခုံးပေါ်မှာရှိခဲ့သလိုဒီကနေ့မှလည်းဒီအချိန်နဲ့အတိုင်းပါပဲဒီနေ့ညဂုဏ်ယူစွာဒီအခမ်းအနားမှာကြည်ရည်လေးတက်တွေကိုကိုစားပြုကြတဲ့သူတွေဒီနေ့မှကျွန်တော်တို့နဲ့အတူရောက်ရှိနေကြပါတယ်
အဲ့ဒါကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကစရလာလီယန်နီမှာဆက်ရောက်ခဲ့တဲ့အမေရိကန်ရဲ့243ကျော်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမေရိကန်နိုင်ငံလွတ်လပ်ရေးအတွက်ပေးဆပ်ခဲ့တဲ့နိုင်ငံရဲ့စစ်မှုထမ်းအမျိုးသားအမျိုးသမီးတွေကိုဂုဏ်ပြုပြောဆိုခဲ့တာပါခုလိုလွတ်လပ်ရေးအခမ်းအနားမှာပထမဦးဆုံးမိကွန်းပြောကြားတဲ့အမေရိကန်သမ္မတတူအနေနဲ့ဒီနေ့သူ့ရဲ့ဆောင်းပုဒ်ကတော့ Salute to America အမေရိကန်ရဲ့လွတ်လပ်ရေးကိုအတက်ပြီးကာကွယ်ဆောက်ရှောက်ကြတဲ့စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ဆောင်းပုဒ်နဲ့ပတ်သက်လို့မြန်မာအနယ်ပေါ်အမေရိကန်အမျိုးသမီးတူတဲ့ဖြစ်အမေရိကန်ကာကွယ်ဌာနလက်အောက်ရှိဟဝိုင်အခြေစိုက် Asia Pacific Center for Security Studies မှာလုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာ28နှစ်တာမှုထမ်းဆောင်ပြီးအခုစစ်တပ်ကနေအနားယူသွားပြီးဖြစ်တဲ့ဒုတိယဘူမူကြီးပမောက္ခဒေါက်တာမီမီဝင်းဘတ်ကိုမေးချီခဲ့ပါတယ
်။သမရာဆန့်ပြောတဲ့ဥစ္စာကအရင်နဲ့ကျေးဇူးတင်ပါတယ်။ဒီဥစ္စာကျွန်တော်တို့စစ်တပ်တပ်မတော်ရဲ့အပါဝင်မှုပေါ့နော်။sacrifice လုပ်တဲ့အတွက်ကြောင့်မလို့အတိမပြေကျေးဇူးအများကြီးတင်ပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကာကွယ်ရေးဆိုတာအနိုင်ငံတော်လုံခြုံရေးကာကွယ်ရေးဆိုတာစစ်တပ်တစ်ခုတည်းနဲ့မပြီးပါဘူး။ဒီပြုံးကနော်စံတမလူမျိုးတွေဆိုလို့ရှိရင်သူက first line of defense ပါပဲ။ဆိုသူတို့လည်းပါဝင်ပါတယ်။နောက်တော့ကျမတို့က Homeland Security ကလည်းပါဝင်တယ်။ကျမတို့မှာမိသက်စုကြည့်ပါလား။ဟိုနေ 9/11 မှာအများကြီးသေဆုံးသွားတယ်ဒီစားလူတွေကအာဒီမှာ attack လုပ်ခံကြည့်တဲ့အခါကျတော့လေအကြမ်းဖက်မှုအတိုက်အာခံရတဲ့အခါမှာသူအများကြီးအသက်တွေရှုံ့ဆုံးသွားတယ်။နောက်ပြီးတော့လေသူတို့လူတွေရှင်မှာကျေနေတဲ့အခါမှာသူတို့ဒီနေ့အထိယောဂတွေရနေတာလည်းရှိနေတာသိရပါတယ်။ဆိုတော့ကျမကျေးဇူးတော့တင်ပါတယ်ဒါပေမဲ့နိုင်ငံတော်ကာကွယ်ရေးနဲ့နိုင်ငံတော်လုံခြုံမှုကကျမတို့စစ်တပ်တစ်ခုတည်းနဲ့မပြီးပါဘူးအဲ့ဒါပြောချင်ပါတ
ယ်ဟုတ်ကဲ့တတိယအဖြစ်တော့သမ္မတ်ထရမ့်ကနောက်ထပ်သူ့မိခွန်းနဲ့မှပြောသွားတယ် One Nation ပေါ့နော်တနိုင်ငံလုံးအနေနဲ့ဒီနိုင်ငံရဲ့ကာကွယ်ရေးနိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့တုတ်တက်ဖွံ့ဖြိုးရေးအတွက်စုပေါင်းဆောင်ရွက်ရမယ်သဘောပေါ့အ
ဲ့ဒီဥစ္စာဟုတ်ကဲ့ကျမဒီအဲ့ဒါပါလေသူနဲ့ဒါဘာဒီပါလေဟုတ်ကဲ့ဒီနိုင်ငံတော်ရဲ့တိုးတက်ရေးကဟိုပါလေ white agency ပါလေစစ်တပ်နဲ့တခုတည်းလည်းမပြီးပါဘူးဟိုနောက်ပြီးစီးပွားရေးဌာနတခုတည်းလည်းမပြီးပါဘူးအားလုံးဒီလက်တွဲပြီးတော့ပူးပေါင်းပြီးတော့ဒီလုံးမှတာဓာတ်ရီအောင်းနေပါလေအဲဆိုတော့ဆရာဆရာပြောသွားတဲ့ဥစ္စာမှတ်ပါလေ
နောက်တစ်ခုမေးချင်တာကပါလို့ဟိုဒေါက်တာမီမီဝင်းဘက်ကအခုစစ်တပ်ကနေအနားယူသွားပြီးနေလို့လေစစ်မှုထမ်းမှာပေါ့နော်သူပုံမူကြီးဖြစ်28နှစ်တာတာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကြောင့်အခုလိုအမေရိကန်လွတ်လပ်ရေးနေ့ကျရောက်တဲ့နေ့မှာပေါ့နော်ဟိုဘယ်လိုခံစားရပါလဲမြန်မာလူရဲ့ဘဝအမေရိကန်နိုင်ငံသားတူအနေနဲ့ပေါ့နော
်ဟုတ်ကဲ့ဒီချိန်မှာဆိုလို့ရှိရင်တော့ကျွန်မအများရမ်းပဲပါလေဒီကျွန်မ adopted country ပေါ့နော်ဒီမွေးစားတဲ့နိုင်ငံကြီးကျွန်မကိုနောက်ပြီးတော့အများကြီး opportunity တွေအခွင့်အရေးတွေပေးထားတဲ့နိုင်ငံတော်ကြီးအရမ်းနဲ့ကျေးဇူးတင်ပါတယ်အဲ့ဒီအချိန်မှာကျွန်မဒီအောင်မြင်တဲ့ဥစ္စာတွေအားလုံးကျွန်မရဲ့ဗာလဲပြည်နာရေးအတွက်ထောက်ပံ့ပေးတာဒါဒီဥစ္စာကျွန်မရဲ့အောင်မြင်ကစစ်တပ်ကပေးထားတဲ့အကြောင်းကိုကျွန်မဒီဥစ္စာကိုစတင်ပြီးတော့ဒီအခွင့်အရေးတွေရလာတဲ့ဥစ္စာတွေတွေ့ရတာပါအဲ့ဒီကြောင့်ပြည်ကျွန်မဒီ course of the line ဆိုတဲ့ဥစ္စာကျွန်မရဲ့မိသားစုအတွက်ကအရမ်းနဲ့ကြံ့ပူရှိပါတယ
်စစ်ဘူတန်းအသက်ဦး28နှစ်ကြာအတွင်းမှာပေါ့နော်ကျွန်တော်ထံပြောသလိုပေါ့နော်စစ်မှုထမ်းတွေအနေနဲ့အသက်ပေးဆွတ်လို့ပြီးတော့အနေနာခံပြီးတော့နိုင်ငံရဲ့လုံခြုံရေးနိုင်ငံရဲ့လွတ်လပ်ရေးအတွက်တက်ခိုက်ပေးကြတာပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဟိုဒေါက်တာမီမီဝင်းဘတ်တူရဲ့ဒီအမြင်ပေါ့နော်ကိုယ့်ရဲ့ဒီ Hawaii Pacific Center မှာလှုပ်ဆောင်ပြတဲ့ပတ်သက်ပြီးတော့နည်းနည်းပြောပြလို့ရမှာရှိ
ဟုတ်ကဲ့ရှင်ကျွန်မပြောခုနပြောသလိုပါပဲဟိုကျွန်မတို့က ပါလေဒီစက်တက်ချက်ဝင်ပြီဆိုလို့ရှိရင်ကိုယ့်ရဲ့အဆက်သေးပြီးတော့ဒီနိုင်ငံတော်ကာကွယ်နိုင်ငံတော်ကာကွယ်မယ်လို့ဆုံးဖြတ်ထားပါတယ်အဲ့ဒါအတွက်ကိုဒီသမ္မတထရမ့်သူကအတိမတ်ကြီးတာအရန်ဝမ်းသာမိတာလေကျမတို့ကအခုဒါစက်တက်ချက်ဝင်တယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ပြီးတော့ဆောက်ရှောက်ပါမယ်လို့ကျမတို့ commitment ပေါ့နော်ပေးပါတယ်အဲ့ဒီလိုသာ so ကျမတို့ဒီမှာမကြပါဘူးတခြားဝန်ထမ်းတွေပေါ့နော် like diplomat တွေ solution center money နောက်က homeland security လူတွေနောက်ပြီးတော့ဟိုဗာလဲ CIA ရလူတွေလေလက်သူတို့ဒီတာဝန်ထမ်းဆောင်တဲ့ဝင်တဲ့အခါမှာသူတို့လည်းဒီဖွဲ့စည်းပုံအခြေအခံဥပဒေကိုကာကွယ်ဆောက်ရှောက်ပါမယ်လို့သူတို့လည်းစစ်စာဆိုပါပါတယ်ကျမခုနပြောသလိုပဲဒါနဲ့ကျမတို့စစ်တပ်ကြောင့်လူတွေမကြပါဘူးဒီပဲ like constitution ကိုပါလေကျမတို့ရဲ့ constitution United States ရဲ့ constitution ကို defend and protect ဆိုတဲ့သူတို့ oath ကိုသူတို့ယူထားပါတယ်ကျမကြည့်ပြီးတော့ပြန်ပါလေဒါပေမဲ့ကျမတို့တဖွဲ့တယ်မဟုတ်ပါဘူးလို့ကျမပြောချင်ပါတယ်
ဟုတ်ကဲ့နောက်ဆုံးနေနဲ့ပေါ့နော်ဒီအမေရိကန်ရဲ့လွတ်လပ်ရေးတမိုင်းမှာပေါ့နော်ဘုံမှုဘင်းဘီဝန်ပတ်အနေနဲ့သဘောအကျဆုံးကဘူးပါလေရှင်လွတ်လပ်ရေးတမိုင်းမှာပေါ့နော်အမေရိကန်ရဲ့လွတ်လပ်ရေးအတွက်တိုက်ခိုက်ပြီးတဲ့လူတွေပေါ့နော် your hero ပေါ့
ပထမဆုံးမှာကျမတို့ကတော့ကျမတို့ဟိုဘိုဂျိုအောင်ဆန်းမြန်မာနိုင်ငံရဲ့ဘိုဂျိုအောင်ဆန်းလို့လည်းကျမတို့ဒီမှာ George Washington General George Washington ရှိပါတယ်အဲသူကလည်းGeneral ပေါ့နော် British ကိုတိုက်ပြီးတော့ United States ကိုလွတ်လပ်အောင်လုပ်သွားတဲ့ပုဂ္ဂိုလ်တစ်ယောက်ပါပဲဒါနဲ့ကျမတို့ပို့ပြီးတော့ကျမကသူက hero ဖြစ်တယ်ဆိုတာသူပထမဆုံးဒီသမရဖြစ်လာတယ်ဖြစ်လာတဲ့အခါမှာသူ့ကိုလူတွေကပြောတယ်တသက်စာပေါ့နော်နေဖို့ပြောလိုက်တယ်အဲ့ဒီအချိန်မှာသူကပြောတယ်မဟုတ်ဘူးတဲ့တို့ကတဲ့တမင်ကဒီဘင်းရဲ့အာနာဖြစ်စနစ်အောက်ကလွတ်အောင်လို့လုပ်တဲ့အခါဒီမှာကြားတဲ့အခါကျငါတယောက်ချင်းငါကဘင်းလိုမျိုးမလုပ်ချင်ဘူးတဲ့သူကဒီ president လိုပဲတာဝန်ထမ်းဆောင်ပြီးတော့သူရဲ့အဲ့ဒါနေရာပြီးလို့ရှိရင်သူ့ဘာသာအသေးစားပြန်ထွက်ပြီးတော့သူ့ဘာသာ citizen ပြန်လည်ပြီးလေပေါ့နော်သူ့ဘာသာအတိုင်းလူကြီးသားနဲ့ပြန်ပြီးတော့နေမယ်လို့သူပြောရတယ်အဲ့ဒီဥစ္စာနဲ့စပြီးတော့ဒီ United States ရဲ့ the mind ပေါ့နော်နောက်ပြီးတော့ culture political culture နိုင်ငံရေးဒီလိတထအဲ့လိုပဲဖြစ်လာတာဆိုတော့အဲ့ဒါအတွက်ကိုကျွန်မဟိုကျွန်တော် George Washington အရင်မဲ့လေးစားပါ Cause it only serves to make